လူပေါင်းသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့ Rohingya လူနည်းစုပေါ်မြန်မာအစိုးရရဲ့ဖိနှိပ်မှုမှာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးသဘောတူညီချက်တွေကိုချိုးဖောက်ခဲ့ကြောင်းဥပဒေကျွမ်းကျင်သူတွေကပြောပါရယ်ပြီးခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ Rohingya ဒုက္ခသည်9သိန်းကျော်ထဲမှာတဝက်ကျော်ဟာကလေးတွေပဲဖြစ်ပါရယ်ကုလသမဂ္ဂလက်အောက်ခံအဖွဲ့ရဲ့အစီရင်ခံစာရီ Rohingya တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုရွာတွေကိုမီးရှို့မှုနှင်းပန်းနှိပ်စက်မှုစတာတွေကိုမြန်မာလုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ရဲ့ဆွဆွဲချက်တွေစတာတွေကို Norway ခြေဆိုင် Save the Children အဖွဲ့ကြီးကငှားရမ်းခဲ့တဲ့ဥပဒေရေးရာကျွမ်းကျင်ပညာရှင်တွေကနေသုံးသပ်လေ့လာခဲ့တဲ့ချက်တွေရတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအချက်တွေက2019ဩဂုတ်လကရဲလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့မှုပေါ်မြန်မာအစိုးရရဲ့တံပြန်နှိမ်နှင်းမှုမှာ Rohingya တွေပေါ်ဆက်လက်ရှိနေတဲ့ခွဲခြားဆက်ဆံမှုတွေနဲ့အတူကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးတွေကအနည်းဆုံးအချက်9ချက်ကိုချိုးဖောက်ခဲ့တယ်လို့ဆိုပါတယ်။ဒီထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရရောစစ်တပ်ဘက်ကပါတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။